ထိုင်းနိုင်ငံဘန်ကောက်မြို့နယ်ကအချက်အချာလမ်းစုံတွေမှာလားနဲ့ချီတပိတ်စခန်းတွေဖွင့်ပြီးတော့အစိုးရဆန့်ကျင်ဆန္ဒပြခဲ့ကြသူတွေဟာဒီကနေ့စနေနေ့မှာတော့ဆန္ဒပြဆင်မြင့်တွေကိုဖျက်သူတို့စခန်းချထားတဲ့နေရာတစ်ဝိုက်ကိုတန်ရှင်းရေလုပ်ခဲ့ကြပါတယ်။ဘန်ကောက်မြို့ကလုပ်ငန်းတွေရပ်သွားအောင်ဆန္ဒပြတဲ့လှုပ်ရှားမှုကိုအဆုံးသတ်လိုက်ပြီးလို့ဆန္ဒပြခေါင်းဆောင်စုထပ်တောင်စုပန်ကတောက်ကြနေညာရုံးကကြေညာခဲ့ပြီးတဲ့နောက်မှာအခုလိုတပိတ်စခန်းရှင်းလင်းရေးတွေကိုလုပ်ခဲ့ကြတာပါ။စတဲ့ချဆန္ဒပြနေကြသူတွေဟာလမ်းစုံကြီးတွေကနေဖယ်ပြီးတော့မှမြို့လယ်မှာရှိတဲ့လုံမဏီပန်းချံမှာတနင်္လာနေ့ကစတင်ပြီးတော့ပြောင်းရွှေ့စုဝေးဆန္ဒပြကြမှာဖြစ်ပါတယ်ဆန္ဒပြနေတဲ့နေရာတွေအပေါ်ပြီးခဲ့တဲ့တစ်ပတ်တုန်းကလက်ပစ်ဘုံးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်၄ယောက်သေဆုံးခဲ့တဲ့အထိနိုင်ငံရေးအရအကြမ်းဖက်မှုတွေရှိနေပါတယ်အခုလိုတိုက်ခိုက်သူတွေကိုစုံစမ်းဖော်ထုတ်ပြီးတော့ဥပဒေကအနေအရေးယူပေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းထိုင်းအာဏာပိုင်တွေကိုတောက်ကြနေတော့ကတိုက်တွန်းခဲ့ပါတယ်။အပြစ်မရှိတဲ့ကလေးငယ်တွေသေဆုံးရတာဟာတုံ့လုံစရာဖြစ်ပြီးတော့ဘက်အားလုံးအတွက်အကြမ်းဖက်မှုတွေကိုထိန်းဖို့အသိဝင်ရတော့မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ရှင်။